ဗြိတိန်မှာယာရုကနှုတ်ထွက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်လစ်ထရစ်နီယာအတွက်ခေါင်းဆောင်ရှင်ပြိုင်မဲ့သူတွေထဲမှာအရင်ဝန်ကြီးချုပ်ဟောင်းဘောရစ်ဂျွန်ဆန်လည်းပါဝင်နိုင်ခြင်းရှိပါတယ်။ဝန်ကြီးချုပ်လစ်ထရစ်ဟာယာရုတာဝန်ထမ်းဆောင်ပြီးတော့တရင်6ပတ်အကြာမှာယာရုကနှုတ်ထွက်တယ်လို့အကြာသာဘရီနီကကြေညာခဲ့ပါတယ်။သူနှုတ်ထွက်လိုက်တဲ့ Conservative Party ခေါင်းဆောင်ယာရုအတွက်တနင်္လာနေ့မှာစာပြီးရွေးချယ်တဲ့လုပ်ငန်းတွေစတင်မှာဖြစ်ပါတယ်။အခုချိန်ထိဘသူကပါတီခေါင်းဆောင်ဖြစ်ဝင်အရေးခံမယ်လို့တရားဝင်မကြေညာသေးပေမဲ့ပါတီဝင်တွေကြားမှာဝန်ကြီးချုပ်ဟောင်းဂျွန်ဆန်၊ဗဏ္ဍာရေးဝန်ကြီးချုပ်ဟောင်းရီနီဆူနက်နဲ့အောက်လွတ်တော်ခေါင်းဆောင်ပယ်နီမော်ဒန်တို့၃ယောက်ကိုထောက်ခံနေလို့တော့ထုတ်ဖော်ပြောနေကြပါတယ်။လွတ်တော်မှအနည်းဆုံးတရားရဲ့ထောက်ခံမှုရသူတွေအနေနဲ့ခေါင်းဆောင်လောင်းအဖြစ်စီရင်တင်သွင်းပြီးတော့ရှင်းပြနိုင်ပါတယ်အော်တိုဘာ28ရက်နေ့မှာခေါင်းဆောင်အစ်ကိုကြီးညာနိုင်မယ်လို့ခန့်မှန်းထားပါတယ်ဝန်ကြီးချုပ်အဖြစ်တလကွဲကြာတာဝန်ယူခဲ့တဲ့ Trust ရဲ့စီးပွားရေးမူဝါဒတွေကြောင့်ဘဏ္ဍာငွေကြေးဈေးကွက်ကမောက်ကမဖြစ်ပြီးတော့ပါတီတွင်ပြင်းပြင်းထန်ထန်ကန့်ကွက်မှုတွေကြုံခဲ့တာကနေနှုတ်ထွက်ဖို့အထိဖြစ်လာတာပါသူက3နှစ်အတွင်းယာရုကနှုတ်ထွက်တဲ့တတိယမြောက်ဝန်ကြီးချုပ်ဖြစ်ပါတယ်ရှင်